အမေရိကန်အနေနဲ့မြန်မာနိုင်ငံမှာပုံမူရင်းနှီးမြှုပ်နှံမှုနဲ့နှစ်နိုင်ငံဆက်ဆံရေးပူအားကောင်းလာဖို့လုံခြုံရေးဆိုင်ရာဆွေးနွေးကမ်းမှာမြန်မာနိုင်ငံကဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။အမေရိကန်ဟိုနိုလူးလူးအခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာမှုစင်တာ APCSS ရဲ့အွန်လိုင်းအလုပ်ရုံဆွေးနွေးပွဲမှာမြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဦးတောင်ထွန်းတက်ခဲ့ပြီးနိုင်ငံဆက်ဆံရေးအပါအဝင်ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုအလေးထားဆွေးနွေးခဲ့ရပါမြန်မာအစိုးရစာရင်းတွေမှာအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုနည်းနေပေမဲ့ကိုကာကိုလာအချိုးရည်ကုမ္ပဏီလိုအမေရိကန်နိုင်ငံကဓာတ်ရိုက်ရင်းနှီးမြှုပ်နှံတာမျိုးမဟုတ်ပဲစင်ကာပူကနေလှည့်ပြီးတွယ်ဝိုက်ရင်းနှီးမြှုပ်နှံတာကိုပါထိတ်ထွက်မယ်ဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိကြောင်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအငြင်းအံအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
ဒီနေ့နိုင်ငံလာတဲ့ရင်းနှီးမြှုပ်နှံမှုအများစုကဒီဇာတ်ဝတ်ကိနော်ဒီတရုံလုံးကြီးနဲ့ဆက်ဆက်တဲ့ဟာတွေပေါ့နော်ဒီနောက်ကအောက်ပေါ်ဆောင်မှုကဏ္ဍတွေမှာသူတို့ဟိုသိဝင်စားမှုလည်းပုံများတယ်သူများနိုင်ငံလေးစီးပွားရေးနဲ့ဒီကဏ္ဍပေါ့နော်ဒီငွေကြေးကဒီပဏာရေးကဏ္ဍနဲ့ဒီ financial services ကွန်ထရက်တွေနဲ့ဇာတ်ဝတ်တို့ banking ကိုနောက်ကူပါတဲ့တက္ကသိုလ်ကြီးနဲ့ပတ်သက်တာတွေမှာများတယ်အကြောင်းအတိုင်းပါလေဒီကဏ္ဍလာတော့ဒီလိုရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့တော့ကျွန်တော်တို့တိုင်းတော့ကျွန်တော်တို့အနေနဲ့သူတို့ကြီးအားရင်းနှီးမြှုပ်နှံမှုဝင်လာလို့ရှိရင်တော့ကျွန်တော်ဒီမှာပြောလာခဲ့တာကိုဖြစ်ပါတယ်လားလို့ပြန်တယ
်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုမှာနည်းပညာနဲ့ဆက်ဆက်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုမြန်မာနိုင်ငံအနေနဲ့ပိုပြီးဆန္ဒရှိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာကအလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်ပြင်ဆင်ထားကြောင်းလည်းဦးအောင်နိုင်ဦးကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက္ကသိုလ်2015ဝန်းကျင်လောက်မှာအမေရိကန်အပါအဝင်အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးချောချောမွေ့မွေ့ရှိခဲ့ပြီးမြန်မာပိုင်းမှာတော့မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေကြောင့်စိန်ခေါ်မှုတွေလည်းရှိပါတယ်။အမေရိကန်ပြည်အောင်စုမှာအစိုးရအပြောင်းအလဲတွေဖြစ်လာတာနဲ့မြ၊ဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့ရနိုင်တယ်လို့လည်းနိုင်ငံရေးဘောကဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာမိုးရီကသုံးသပ်ပါတယ်။
ဟုတ်တယ်ကဲ့ဒီမကတိရအောင်ကျွန်တော်ကဆက်ဆက်ပြီးရှိရတဲ့ဒီစားပြားသောအားဖြင့်ရှိတဲ့လို့ဆိုတော့နိုင်ငံကရေးရသေးတယ်ပါဒီအရေးကဆက်ဆက်ပတ်ပြီးတော့ဆုံးတစ်ခါရှိတာပဲဒီစားလို့ရတာအကျဉ်းပြည့်လို့ဆိုနိုင်ငံရေးပါတီရှိတော့ကရှိရတဲ့နိုင်ငံဈိုင်းမူဝါဒနဲ့ကခပ်ပြီးတဲ့အထုစားလို့မစားဟောပါတီအနေနဲ့ဒီမကတိတွေကတော့နိုင်ငံကရေးရအောင်စိတ်ဝင်စားပေမဲ့ဆက်လာတဲ့ကပိတအဖွဲ့အစည်းအကစဉ်းစားနေနိုင်ငံဈိုင်းမူဝါဒပါတီရဲ့ဒီဝါဒနဲ့ဖက်တူချနေမှာကြားပါလိမ့်ဒီချက်တစ်ခုကဒီမဲ့အမေရိကန်ရဲ့ဆက်ဆံရေးကသူ့ကိုဆက်ပြီးပြန်မှအနေနဲ့ဆိုရင်ဒီ politics အရအမေရိကန်နိုင်ငံကိုခိုင်းတဲ့ပြည်သူ့ဆိုင်ကိုသာလာလို့ဒီစားတယ်ပေါ့
ABC SSA ကြာတာပတိနေဆွေးနွေးပွဲမှာသဘာဝပတ်ဝန်းကျင်ကိစ္စကာဝယ်ဆေးကိစ္စကမ္ဘာစီးပွားရေးနဲ့ဒေသတွင်းပထဝီနိုင်ငံရေးအခြေအနေတွေအဓိကဆွေးနွေးခဲ့ပါတယ်မြန်မာအစိုးရဘက်ကတော့အမေရိကန်မြန်မာဆက်ဆံရေးပိုခိုင်မာဖို့နဲ့ပြည်ဖြူမြဲစွန့်ရင်အများဆုံးပြောင်းလဲအသုံးချရေးကိုဆွေးနွေးခဲ့ကြပါတယ် ABC SSA ကြာတာပတိနေအစည်းအဝေးကိုကမ္ဘာ့ဗန်ကြီးရန်အရာရှိတွေစီးပွားရေးပညာရှင်တွေအာဆီယံနိုင်ငံတွေနဲ့အမေရိကန်ရေတပ်ပစိဖိတ်ကြီးရာကုတ်ကရေးအကြီးအကဲလူဝီချူပလီတို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ